ဒါပေမဲ့ခန္ဓာမှာအရှိရှိတိုင်းနားလည်ဖို့ပြတ်တာလေအတော်တန်အထင်တင်လောက်တော့စာလုံးနားလည်ထိုင်ပူကောင်းတာပေါ့ဒါမှလည်းသုတမယဉ္ဇဉ်စိဉ္ဇမယဉ္ဇဉ်ကတစ်ဆင့်ဘာဝနာမယဉ္ဇဉ်ကိုသွားလို့ရမှာပေါ့လူမှုရင်ကဲခန္ဓာမှာဘာတွေ့ရတယ်လဲပြောဆိုရင်ဘာပြောလို့ပြောရမှာမသိအောင်ကြောင်သာအတ္တကြီးဖြစ်နေပါဦးမယ်ဒါပေမဲ့လည်းခန္ဓာရင်းမှာတော့ကိုယ်တိုင်ဘာဝနာမယဉ္ဇဉ်နဲ့မရှာဖွေပါပဲနှုတ်သက်ရှာသွင်းတဲ့စာရီကူကြီးအရသာခံပြီးပြောနေရရင်လည်းမဟုတ်သေးပါဘူး။စာနဲ့ခန္ဓာနဲ့ခန္ဓာနဲ့စာနဲ့နှစ်ခုညီမျှလို့ချိန်ငွေရှာပေရဲ့ကူမှအစွန်းထွက်ရင်အကောင်းဆုံးပါပဲ။ဒီတော့ခန္ဓာတွေကအရှိရှိတိုင်းကိုစာနဲ့တိဘူးလို့လို့စာရင်းမှာတိခဲ့ရတဲ့အတိုင်းရင်ခန္ဓာတွေကအရှိဘူးရှာဖို့လိုပါဦးမယ်။ပြီးတော့မှခန္ဓာတွေမှာကိုယ်တိုင်တွေ့ခဲ့ရတာဟာစာရင်းမှာဒီနေရာမှာရှိတယ်လေ။ဘုရားရှင်ကဒါနဲ့ပတ်သက်လို့ဘယ်လိုဟောခဲ့တယ်လဲဆိုတာကိုပြန်ရှားနိုင်ရဲ့ရင်ခန္ဓာနဲ့စာရင်းမှာကုအဋ္ဌဉာဏ်တက်တာနှစ်ဖက်စလုံးအကျိုးများတဲ့ကိစ္စပါ။ဒီနေရာမှာပုံပြီးစာဆန်တဲ့စကားနဲ့ပြောရအောင်မယ်ဆိုရင်ပရိယတ္တိသာသနာမရှိဘဲနဲ့ပရိပတ်တ္တိသာသနာမပြည့်စုံနိုင်ပါဘူး။ပရိပတ်တိမရှိနိုင်ရင်လည်းပရိယတ္တိကမခိုင်မနိုင်ပါဘူး။ပရိယတ္တိနဲ့ပရိပတ်တ္တိသာသနာတွေအပြန်အလှန်ပြည့်စုံမှလည်းပရိဝေဒသာသနာကိုဆက်ရောက်နိုင်ပါပါ။ဒါကြောင့်သာသနာ၃ရက်စလုံးပြည့်စုံမှုဟာတစ်ခုနဲ့တစ်ခုအပြန်အလှန်မှီတွဲဆက်နွယ်နေတယ်ဆိုတာပါ။ဒါကြောင့်ခန္ဓာရှိဉာဏ်သိနဲ့ကိုက်ညီအောင်ကျူးစားကြပါလို့တိုက်တွန်းခဲ့တဲ့မဟုတ်ဆရာတော်ဘုရားကြီးဟာပရိယတ္တိမပြည့်စုံနေတဲ့တရားဓမ္မဤပုံမှာရဲမအီဖြစ်ခဲ့အောင်ဒူပါလေပရိပတ်တိအကြောင်းကိုနားလည်ဖို့ရာပရိယတ္တိအခြေခံလေးတွေမှမသိရင်ခေယကြီးရဲ့ဆိုပြီးပရိသတ်သမုပ္ပါဒ်ဆက်ဝိုင်းဒေသနာကြီးကိုတည်ထွင်နေတာဖြစ်ပါလေအဲ့ဒီဆက်ဝိုင်းပုံမှာပါတဲ့စကားလုံးတွေကိုပထမအဆင့်အရေးရှင်းပြရပြီးတရားအတိမြင်တန်ဝေကတွေကိုတိဆောက်ယူခဲ့ပါလေပြီးတော့မှစကားလုံးရဲ့နောက်ွယ်ကတရားတော်ရဲ့အနှစ်အဓိပ္ပာယ်ကိုအလုတ်ပီးတရားအတိပီးတရားထိုးရင်းတရားစသည်ဖြင့်တိခွေထောင်နဲ့ကြည်အောင်ဟောပြောခဲ့ပြီးပရိပတ်တိသာသနာနဲ့ပရိဝေဒသာသနာတွေကိုလည်းငှို့ထိုးပြသွားခဲ့တာပါဆဝိုင်းကြီးကိုမျက်စိနဲ့လည်းမြင်တရားတော်ကိုနားနဲ့လည်းကြားဆိုတော့ယုံမြင်တန်ညာပုံစံနဲ့ဒဂါရဝရီရဲ့ပညာထဲမှာတရားကိန်းသွားအောင်အဲဒီကမှတဆင့်စိတ်တဏ္ဏထဲမှာအမြဲကိန်းနေအောင်ဉာဏ်သွန်းရှိသမျှဆုံးအောင်ဆောင်ရွက်တော်မူသွားခဲ့တာပါ။လက်ရှိမြန်မာပြည်လူ၏ခန္ဓာတန်း60နဲ့ပရိယတ္တိစာပေကိုဘဝနဲ့ထပ်တူတည်ငြိမ်ခွင့်ရနေတဲ့တန်ခါတော်အချိုးစားနဲ့နှမ်းရှင်ကြည့်အရေးအတွက်နေလွတ်လှပါလေ။လူပုဂ္ဂိုလ်ဒီဘက်မှာသာသနာတော်ကိုကြည်ညိုတဲ့သူတွေဖို့သာသနာတော်အတွက်ဒီစီလီဘာထောက်ပံ့မှုကိစ္စတွေကမိမိရဲ့ပရိယေသနာဝန်ဆောင်ကိစ္စလူမှုတာဝန်ကိုတင်ရကိစ္စတွေကများလို့နှပ်ပါတယ်ဒါကြောင့်မို့ပရိယတ္တိသာသနာနဲ့ပတ်သက်လို့ကျောင်းတိုက်ထဲရောက်ရုံကလွဲပြီးယဟန်တန်ဃာတော်တွေလိုတည်ရင်ခွင့်မရခဲ့ကြပါဘူးမရနိုင်ကြပါဘူးဒီအတွက်ဗုဒ္ဓဆရာကြီးနဲ့ပတ်သက်ပြီးမိမိနားလေရာဘာသာစကားနဲ့ကတည်းကလေးသာစီးပွားပွင့်ရကြတာပါဒါကလေစာပေဝါဒနာပါလို့နှပ်ပါတရားတော်ကိုရိုတည်နဲ့တန်မှုထပ်ပြီးသိကျင်အောင်မှာပါဆိုတော့ကသာသနာ၃ရက်စလုံးလူသူစီရဲ့တန်တမ်းမှာဖြစ်ထွန်းပြီးပေါ်နေပါပြီဒီကြားထဲကအခုလိုသာသနာရဲ့အဆုံးအမခံပြီးထူးထူးဖောက်ဖောက်သိမြင်ရလေအောင်အားထုတ်မယ်ဆိုတဲ့ယောဂီလိုပုဂ္ဂိုလ်မျိုးဟာလူ၏အချိုးအစားနဲ့စာကြည့်ရင်ဒီအတွက်ဘယ်လောက်နေနေမယ်ဆိုတာသိတော့ပါပြီ။ဒါပေမဲ့အရေးအတွက်နေရတဲ့အထက်ရှင်ငယ်ရအဲ့ကလူထွက်ဆိုသလိုအရေးချင်းစစ်မစီမရောက်လိုက်ဖြစ်နဲ့ရှေ့ခန်းနေမှာပြောခဲ့သလိုအကြောင်းကြောင်းကြောင့်လမ်းခီးမှာနောက်ဆုံးပြီးထွက်နေသူတွေလည်းအများကြီးရှိခဲ့ပါတယ်။ဒီထဲမှာယောဂီပါမသွားရလေအောင် ဆရာတပည့်ဆက်ဆံရေးယောဂီအချင်းချင်းဆက်ဆံရေးနယ်ပယ်မှာတည်တည်တိထိုက်တာလေးတွေကိုထပ်မံဖြည့်ဆည်းရပါဦးမယ်။ခုနကအစကြည့်ခဲ့တယ်လို့တရားအထုတ်မှုနယ်ပယ်ရောက်လာတဲ့အခါမှာတရားနာရတရားဆွေးနွေးရတဲ့အခါလာပါ၏။ယောဂီနားမလည်မကျွမ်းကျင်တဲ့ဘာသာစကားဒါဒီကလည်းညံ့မပြောရင်မဖြစ်တဲ့အတွက်ပြောရတော့မှာပါပဲ။ယောဂီဘက်ကဒါတတ်နိုင်သလောက်လက်လက်မိသည်မနားလေအောင်ကြိုးစားထားဖို့ပဲလိုပါတယ်။ဘာသာစကားဖြစ်ဖြစ်ကြောင့်အမှန်တမ်းဖြစ်ရပါတယ်ဆိုပြီးနောက်ဆုတ်သွားရင်ယောဂီအတွက်အများကြီးနင်းလာလာပါတယ်။ပြောရရင်တဏှာနဲ့ချီးပြီးတော့ကိုနင်းလာသွားမှာပါ။ဒီတော့ဥပ္ပခာအုံဝိုင်းရဲ့ခရီးအလယ်နဲ့ခရီးအဆုံနှမ်းတစ်ဝိုက်မှာတည့်ရတတ်တဲ့တဘာဝတွေနဲ့သက်ဆိုင်နေရတော့ယောဂီနားနဲ့ထားရင်ဒီကရှိကိုအစီအစီချုံ့ရဲ့ဖြစ်လာလိမ့်မယ်ဆိုတာမြင်အောင်နေမိပါသေးတယ်